တော်ရရှိမြခင်ဗျာမေတ္တာတရားခေါင်းပါလွန်လာတယ်ဆိုရင်ဘယ်အထိခေါင်းပါတာမျိုးကိုတွေ့ဘူးကြုံဘူးကြားဘူးကြပါသလဲအပြင်မှာရှိနေတဲ့အပေါ်ဝတ်ကိုချွတ်ပြီးယူယုံတယ်မကအောက်မှာရှိတဲ့အတွင်းအဝတ်ကိုပါချွတ်ပြီးယူကြသတယ်သူတစ်ပါးသားများတွေတာတာရရာရှိနေတဲ့နေရာကနေနှင်ထုတ်ကြသတယ်ဒါဟာအခုခေတ်အခုကာလမှသာမဟုတ်ပါဘူးဟိုးရှင်းမစွာကလူသားတွေမေတ္တာခေါင်းပါခဲ့ကြတဲ့အကြောင်းဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချမ်းရဲ့ဓမ္မဟောင်းချမ်းမိုင်းတွေကမိခာနာဂတိချမ်းအခန်းကြီး2အခန်းငယ်8ကနေအခန်းငယ်73အထိကိုဒီကနေ့သင်သိရတော့တမချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။လိညာလှည့်စားဖြည်းဖြန်းညာဝါနေတဲ့သူကစပြည့်ရည်တရားနဲ့တေရီစေရဲ့တရားကိုဟောမယ်လို့ပြောရင်သူနဲ့ပလင်းတူဘူးဆိုတွေကသူ့ကိုဆရာတင်ပြီးပရောဖက်လို့ခေါ်ကြမှာတယ်။မိခာနာဂတိချမ်းအခန်းကြီး2အခန်းငယ်8ကနေအခန်းငယ်73အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။သင်တည့်ရသောသမာကျမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ယူဒပြည်တောင်ဘက်ချမ်းဂါသစီရင်စုလို့ပြောကျင်တဲ့ဂါသပြည်အရက်ကမောရိရှာရွာသားပရောဖက်ကြီးမိခါဟာကျွန်တော်မိတ်ဆွေတို့အတွက်အလွန်ကောင်းမွန်တဲ့သူ့ရဲ့အနာဂတ်ကျမ်းစကားများကိုချထားပြလျက်ရှိနေပါတယ်။ကျွန်တော်အတွက်ကောင်းတယ်ဆိုတာဟာလည်းတခြားတော့မဟုတ်ပါဘူးနော်။သင်ကန်းစာယူပွဲကောင်းတယ်ဆိုရယ်ကောင်းခြင်းသာဖြစ်ပါတယ်။နာထောင်လို့ကောင်းခြင်းလို့တော့ကျွန်တော်မဆိုလိုပါဘူးဟုတ်ပါတယ်တစ်ချက်ကလေးမှစိတ်မသက်သာစရာတွေလူမျိုးတော်ရဲ့ပြဿနာပေါင်းစုံဆိုတာတွေဟာနဝင်တော့ဘယ်လို့မှမချိုနိုင်ပါဘူးအဲ့ဒီလိုကျွန်တော်တို့အတွက်သင်ခန်းစာယူစရာကောင်းပါတယ်ဆိုတဲ့အနာဂတ်ကြီးတွေဗျာဒိတ်တီဟာလေဣတရီလလူမျိုးတော်အဖို့ကတော့ဘေးကျက်နန်ကျက်ဒုက္ခကတ်တွေနမိတ်နမာတွေပဲဖြစ်တယ်တစ်ချိန်တည်းမှာပဲမျိုးနဲ့ယူနဲ့ချီ၍တီးရှိခဲ့ပါတော့အပြစ်များအပြစ်မလွဲမသွေဒုက္ခဆက်ရောက်စီမဲ့ပြဿနာတွေပဲဖြစ်တယ်။ဒီပြဿနာတွေအကုန်လုံးတို့ဟာလေလူမျိုးတော်ဣတရီလတစ်ခုလုံးရဲ့အကြောင်းပေါ်မှာသာအခြေခံတယ်။ဒါပေမဲ့အဓိကအားဖြင့်ကတော့မြောက်ဖက်ရှမာရိမြို့တော်လူအဖွဲ့အစည်းသတိကြီးကြီးထားရမယ့်အခြေအနေပဲဆိုတာကိုလေကျွန်တော်တို့တွေ့မြင်ခဲ့ကြပြီးပြီဖြစ်ပါတယ်။ဒုစရိုက်ကိုပြုတ်ခြင်းဟာအိယာပေါ်မှာမကောင်းသောအကြံကိုကြံ၍မိုးလင်းသောအခါအခွင့်ရသည့်အတိုင်းပြုတ်ရသောသူတို့သည်အမင်္ဂလာရှိကြ၏။သူတပါးဤအိမ်နှင့်လေယာကိုတတ်မြဲ၍အနိုင်အထက်သိမ့်ယူလျက်လူနှင့်သူဤအိမ်ကို၎င်းလူကြီးနှင့်သူဤအမွေအဥ္စာကို၎င်းလူရဲ့၍ညှင်းဆဲတတ်ကြ၏တို့ဖြစ်၍ထာဝရဖခင်မိန့်တော်မူသီကားတင်တို့လေပင်မလွတ်ခေါင်းမကြွနိုင်သောဘေးဒဏ်ကိုထိုသို့သောအိမ်တောင်တစ်ဖက်၌ငါကြံ့စီ၏သို့သောကာလဖြစ်လိမ့်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့24နာရီရှိတဲ့တနေ့မှာ25နာရီလောက်ကမဟုတ်တာတွေကိုလှုပ်ချင်းနေတဲ့ဣသရီလရဲ့အခြေအနေမှန်ကိုမိခါထောက်ပြလိုက်ပါတယ်။ဣသရီလရဲ့ကိုးကွယ်မှုဖောက်ပြန်ခြင်းတဲမှာကာမဂုဏ်အာယုံခံစားချက်တွေနှွေရှဲနေတယ်ဆိုတာကိုလေသမိုင်းဝင်မှတ်တမ်းများအဖြစ်အခန်းကြီး1ရဲ့အငယ်9နဲ့ဆက်ဆံပြီးတော့ဖော်ပြပေးခဲ့တယ်ဆိုတာကိုကျွန်တော်တွေ့ကြရပြီးပါပြီ။ခသိန်းသောယုတ်ထုစင်တုတို့ကိုချိုးဖဲ့မိသူငားလှုပ်၍ရသမျှသောအခတို့ကိုမိရှုမိမှားသောဖျားရှိသမျှတို့ကိုသုတ်သင်ပယ်ရှင်းမိပြည်တစားလှုပ်၍ဥစ္စာကိုစီးပူးသည်ဖြစ်၍ထိုဥစ္စာသည်ပြည်တစားလက်သို့တဖန်ရောက်ရဦးမည်တဲ့ရှင်းနေတာပဲမဟုတ်ဘူးလားမိတ်ဆွေ Greek နတ်ဖျား Aphrodite တို့ Selene နတ်သမီးတို့ဆိုတာတွေ့ဟာအဲ့ဒီလိုကာမဂုဏ်ကိုပေးတဲ့နတ်တွေပဲဆိုတာကိုသမိုင်းမှတ်တမ်းများအရာကျွန်တော်တို့တွေ့ခဲ့ကြပြီးပါပြီအခုဣသရီလလူမျိုးတော်အဲ့ဒီ Greek နဲ့ Roman Street တဲ့မညံ့လောက်အောင်ခေတ်ရှိကပြေးခဲ့ပြီးတဲ့နောက်အသွေးအသားရမျက်များနောက်ကိုလိုက်ခဲ့ကြတယ်ဆိုတာကိုအကွင့်လိုက်တွေ့မြင်ရခြင်းဖြစ်ပါတယ်ဟုတ်ပါတယ်သူဟာ Phoenicians လို့ခေါ်တဲ့မျက်မှောက်ခေတ် Lebanon မြေရဲပင်လယ်ရဲ့အရှိကမ်းရိုးတန်းကအဲ့ဒီကာမဂုဏ်လိုက်စားသူလူမျိုးတွေရဲ့နတ်ဖျားတွေကိုကူးကွယ်တယ်။အီဂျစ်နဲ့အာဖရိကမြောက်ပိုင်းကနတ်ဖျားတွေကိုကူးကွယ်တယ်။အဲ့ဒီအစဉ်အလာတွေတည်းမှာကာမဂုဏ်အာယုံခံစားချက်တွေရောရှိနေတယ်ဆိုတာကိုလည်းကျွန်တော်တင်ပြပေးခဲ့ပြီးပါပြီ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ဣသရီလမြောက်ဖက်သားတိုင်းတို့ရဲ့ကြောက်ခမန်းလိလိဖောက်ပြန်ပျက်စီးမှုသမိုင်းအချင်းချုပ်ကိုဓမ္မရာဇဝင်သရုတ်ထစာဆောင်ဟာအခုလိုကပီးတင်ပေးခဲ့တာကိုမိတ်ဆွေတို့ပြန်ကြည့်မယ်ဆိုရင်အများကြီးသဘောပေါက်နိုင်လိမ့်မယ်လို့လည်းကျွန်တော်ဆိုချင်ပါ रे ဓမ္မရာဇဝင်သရုတ်ထစာဆောင်ရဲ့အခန်းကြီး18နဲ့အခန်းကြီး18တဲကအငယ်16နဲ့18ကိုပြန်ပြီးတော့ကြည်ကြပါမိမိတို့ဖျားသခင်ထာဝရဖျားကြီးပြည့်ညက်တော်ရှိသမျှကိုစွန့်၍နွားငယ်တီးဟူသောသွန်သောရုပ်ထုနှင့်အာရှရဘင်ကိုလှုပ်ကြ၏မိုးကောင်းကင်တစားများကိုကိုးကွယ်၍ဘာလဖျားကိုလည်းဝတ်ပြုကြ၏ သားသမီးတို့ကိုမိဖြင့်ပူဇော်ကြ၏နတ်ဝိဇ္ဇာအတက်ပြုစားသောအတက်ကိုသုံးဆောင်၍ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်ခြင်းဟာရှေ့တော်၌ဒုစရိုက်ကိုပြုမည်ဟုကိုကိုကိုရောင်းကြ၏တဲ့ဒါရင်မကသေးပါဘူးနော်သူများပိုင်တဲ့ပစ္စည်းဥစ္စာသူများပိုင်တဲ့လေယာဥယျာဉ်နဲ့မြေတွေကိုတန်တန်ဆွဲလူကျင်တာနဲ့တဲ့အေယာမလူသတ်မှုကြီးတွေကိုကျူးလွန်ခဲ့တဲ့အာဟပ်တို့လင်မယားခေတ်ကဖြစ်ပုံတွေဘုရားသခင်ပရောဖက်ကြီးကိုတောင်းမှအဝိဇ္ဇာဖုံးပြီးတော့အချင်းရန်သူဆိုတဲ့အသည့်အာယုန်တဲကနေအဖဘုရားသခင်ပျောက်ကွယ်သွားခဲ့ရပုံတွေဟာသမိုင်းထင်ရှားသောတက်တည်များပဲဖြစ်ခဲ့ပါပြီ။ဒါကြောင့်မို့လို့မိခာအနာဂတ်ကျမ်းမှဆင့်ဆက်လက်တွေ့ခဲ့ရပါသောဗျာဒိတ်တော်တို့ဟာပျော်စရာအရှင်မရှိစိတ်ပျက်စရာအတိကြီးသာဖြစ်ခဲ့ရတယ်။ဘာမှတော့မဆန်းလှဘူးလို့ကျွန်တော်အနေနဲ့မှတ်ချက်ချမိပါတယ်။ထိုကာလတွင်သင်တို့တစ်ဖက်၌ပုံစကားကိုသုံး၍အလွန်ပြင်းစွာမြည်တမ်းရသောစကားဟုမူကငါတို့သည်ရှင်းရှင်းပြစည်းကြပြီ။ငါအမျိုးသားခံစားရသောအဖို့ကိုလဲ၍ငါလက်မှရုပ်တော်မူပြီတကား။ငါတို့လက်ခွဲများကိုရုပ်သိမ်း၍သူတပါးတို့အားဝေပန်တော်မူပြီ။ထို့ကြောင့်ထာဝရဘုရား၏ပရိသတ်တော်တွင်သင်တို့ခံစားရသောအဖို့ကိုကြိုးတန်းနှင့်တိုင်းထွာသောသူမရှိရာ။ပရောဖက်ပြုသောသူတို့ပရောဖက်မပြုကြနှင့်သူတို့သည်ရှက်ကြောက်မိအကြောင်းပရောဖက်မပြုရကြ။ထာဝရဘုရား၏ဝိညာဉ်တော်သည်စီတာခြင်းကိုခံရသလော။ဤအမှုတို့ကိုပြုတော်မူသလောဟုဣသရီလအမျိုးသားမေလျင်ဖြောက်မတ်စွာကျင့်တော်သူသည်ငါစကားအဖြင့်အကျိုးကိုရသည်မဟုတ်လောတဲ့။ကောင်းပါပြီမိတ်ဆွေတို့။ဒီကနေ့ဖို့ဆက်ရမယ်အနာဂတ်တွေဟာလည်းမယိုးမဆွေစိတ်ပြက်ဝန်းနေစရာတွေနဲ့သာပြည့်နှက်နေဦးမှာပဲဆရာကရေပုံရအားဖြင့်ကျွန်တော်အနေနဲ့ကြိုတင်ဖော်ပြထားခြင်းပါ रे ဟုတ်ပါ रे မိခာအနာဂတ်ကျမ်းအခန်းကြီး2ရဲ့အငယ်8ဟာအခုလိုဆက်လက်ဖော်ပြသွားကြောင်းပါရှေးကာလ၌ပင်ငါဤလူတို့သည်ရံပက်ပြုတ်၍ထားကြ၏စစ်တိုက်ရမှပြန်၍ဘေးကိုမကြောက်ဖဲရှောက်သွားသောသူတို့၏ပြင်အဝတ်နှင့်အတွင်းအဝတ်ကိုလူယူတတ်ကြ၏ဝန်း내ကြည်ကွယ်ပွေကောင်းလှတဲ့အပြစ်ပါလူလူချင်းကိုမညာတာကြီးနိုင်ငယ်နှင့်ပြုတ်ကျင့်ခြင်းကိုဖော်ပြလိုက်ခြင်းဖြစ်ပါတယ်။ဟုတ်ပါတယ်။ရှောက်သွားသောသူတို့၏အပြင်အဝတ်အတွင်းအဝတ်တို့ကိုချွတ်ယူတယ်တဲ့။မိတ်ဆွေအပေါင်းတို့ရှေးကြတဲ့ဒီအသုံးနှုံးတွေဟာဘာကိုဖော်ပြခြင်းတလဲဆိုရင်အဲ့ဒီခေတ်အနေအထားအရာအိယာတွေကိုလူယူတယ်။စားစရာခြံထားတာကလေးတွေကိုတောင်မှမညာမတာအတင်းသိမ့်ပိုက်တယ်ဆိုတဲ့သဘောပဲ။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အပြင်ဘက်မှာကတော့ပေါက်တာနဲ့ရေမွှေးနဲ့မိတ်ကပ်နဲ့အဲ့ဒီလိုဖို့ထားတဲ့ကျွန်တော်တို့လူအဖွဲ့အစည်းကြီးအတွက်ကြီးမားတဲ့သင်ငန်းစာကြီးတစ်ခုပဲလို့ကျွန်တော်ဒီအပိုင်းနဲ့ပတ်သက်ပြီးတော့ခစားမိပါတယ်။ကိုယ့်ရဲ့တိုက်တာကိုယ့်ရဲ့အင်ညာကြီးရဲ့နဘေးမှာပဲကိုယ့်ရဲ့ခြံဝင်းကြီးရဲ့နဘေးမှာပဲဆင်းရဲမွဲတည်နေမှုတွေဘဝပြက်နေမှုတွေလူမှုဆင်းရဲခြင်းဒုက္ခတွေကိုခံစားနေရမှုတွေအဲ့ဒါတွေကိုများမြင်ရင်လေပေါ့ပေါ့လေးပွားမတွက်ကြနဲ့နော်။ကိုနဲ့ဆိုင်တယ်ကို့မှာတာဝန်ရှိနေတယ်ဆိုတာကိုခံစားနားလည်ရစီပါတယ်။ရင်တို့မိုက်လူငတ်နေတာဟိငတ်လက်စနဲ့ဆက်ပြီးတော့ငတ်ပါစေဆိုပြီးတော့တွားမတွေးနေသနာကယုနာစိတ်ဆရာဟာပိုတယ်မရှိဘူးချက်ချင်းအေးကြုံလာတဲ့ကိုယ့်ရဲ့တာဝန်သဘောထားပြီးတော့ကုသကုညီလိုက်ကြပါမိတ်ဆွေတော်တတ်ရှင်အပေါင်းတို့အခုဣတရီလာလူအဖွဲ့အစည်းနော်အလွန်အလွန်ကြောက်မဲ့ဖွယ်ကြီးနိုင်ငယ်ညင်စိတ်ထားများနဲ့ပြေဝနေပြီမေတ္တာတရားအလွန်ခေါင်းပါနေပြီဆိုတဲ့အချက်ကိုပြင်းထန်စွာမိခါမှတဆင့်သတိပေးလိုက်တယ်လို့ကျွန်တော်တို့နားလည်ရပါတယ်မိခါအနာဂတ်ကျမ်းအခန်းကြီး2အငယ်9ငါလူတို့ဤမယားများကိုသူတို့သာယာသောနေရာတဲကနှင်ထုတ်၍သူတို့သားများမှငါဤဘုံကိုအစဉ်နှုတ်ယူကြပြီအတော့ကိုကြောက်เสียကောင်းလှတဲ့ဗျာဒိတ်ပဲကြောချမ်းเสียပဲလို့ကျွန်တော်ယင်ထဲမှခံယူမိပါတယ်ဒုက္ခဆင်းရဲခြင်းအမျိုးမျိုးနဲ့ခံစားနေရတဲ့မုတ်ဆိုးမတွေကိုအစပထမပိုင်းမှာတော့အဖဖျားသခင်ကကောင်းကြီးပေးတော်မူတယ်။သူတို့ရဲ့ဘဝမှာလုံခြုံစိတ်ချစွာစားရတောက်ရောက်လောက်အောင်အထိကောင်းကြီးပေးမယ်။ဒါပေမဲ့ဒုစရိုက်အပြစ်တို့အကြီးအကျယ်လွှမ်းမှုလာချိန်မှာတော့အဲ့ဒီလိုစောင့်ထိန်ခြင်းမရှိနိုင်တော့ဘူး။ဘာဖြစ်လို့လဲဆိုတော့မုတ်ဆိုးမရဲ့သားသမီးတွေကိုယ်တိုင်ဟာလေဖြစ်ချင်တိုင်းဖြစ်ပြီးတော့ဖောက်ပြန်လာကြလို့ပဲတဲ့။ယုတ်ကြည့်ရဆိုရင်တော့ဒီကျမ်းဖော်ပြချက်ဟာနားထွေးခြင်းစရာအမှန်လို့ကျွန်တော်ခံယူပါတယ်။ဒါပေမဲ့ဘယ်နည်းနဲ့မှအဖတ်ဆယ်လို့မရတော့ဘူးဆိုတဲ့မှောင်ကြခြင်းဖြစ်ရတခုလို့ကျွန်တော်ယင်တဲ့မှာကတော့ခံစားမိပါတယ်အဲ့ဒီအတိုင်းပဲလေကျွန်တော်တင်ပြခြင်းပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ဖြစ်ပြနေတဲ့ဆင်းရဲတွင်နဲ့တဲ့နဲ့နေတဲ့ကိစ္စတွေကုရနတ်တိဆေးမရှိဆိုတဲ့အခြေအနေဆိုတွေလူငယ်လူရွယ်တို့ကြားကတရုတ်ပြက်ဖောက်ပြန်ပျက်စီးမှုကြီးတွေ ဒါတွေအကုန်လုံးဟာကြောက်ခမန့်လိလိတွေပါလူအဖွဲ့အစည်းအတွင်းတော်လှန်မှုကြီးတွေလူစနစ်ကြီးတွေအတွင်းမှာပုံကန်ထကြွမှုကြီးတွေအဖြစ်အဖဖျားသခင်ကိုတော်တိုင်စီရင်ခဲ့တဲ့အမှုတွေမဟုတ်နိုင်ဘူးလားဆိုတာကိုကျွန်တော်စဉ်းစားဖို့လေအရေးတကြီးလိုအပ်လာပါတယ်ဟုတ်ပါတယ်မိတ်ဆွေတို့အဖဖျားသခင်ရဲ့စီရင်တော်မူခြင်းဆိုတာဟာလေအလွန်အလွန်နဲ့နေတယ်ဆိုတာကိုတစ်ဖက်ကကျွန်တော်ဟာကျမ်းစာသင်ခန်းစာတွေမှာအကြိမ်ကြိမ်တွေ့ကြရပြီးပြီဖြစ်ပါတယ်အဲ့ဒီလိုအဖကြီးစီရင်တော်မူခြင်းဆိုတဲ့အချက်ကြီးကိုတော့အမြဲတမ်းလေတကွက်ချံပြီးတော့ကျွန်တော်စဉ်းစားတွေးခေါ်ကြရလိမ့်မယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွက်ခြင်းပါတယ်အခုဣတရီလာမိခာအနာဂတ်အတိုင်းသာဆိုရင်မုတ်ဆိုးမတွေလေဒုက္ခရောက်တယ်မိဘမဲ့တွေလေဘဝပြစ်တယ်တဲ့ကျွန်တော်မျက်မှောက်ခဲ့ကပလူမှုရေးအနိဋ္ဌာယုံတွေကိုပြန်ပြီးတော့သတိရအောင်မိစေပါတယ်အနုလုံပရိလုံစဉ်းစားဖို့ရန်ဖြစ်လာတယ်လို့ကျွန်တော်အနေနဲ့တင်ပြလိုက်ပါရစေမိတ်ဆွေတို့တရှိအောင်သူမိခာအနာဂတိကျမ်းအခန်းကြီး1အငယ်30ဟာအခုလိုဆက်လက်ဖော်ပြပါတယ်ထ၍သွားကြလောဤပြည်သည်သင်တို့ညင်ဝတ်ရာအရမဟုတ်ဤရက်သည်ညင်ညူးသောကြောင့်ကြီးစွာသောပျက်စီးခြင်းနှင့်ပျက်စီးရလိမ့်မည်ကျွန်တော်ဟာပျောက်သောသားရဲ့ဘဝတဲကရှင်ပျော်ပျော်တိုင်းပြီလို့ကျွန်တော်တင်စားဖော်ပြခဲ့တယ်အဖေအိမ်ကနေဝေးစွာသောပြီးဆိုတဲ့အရက်ဒေသကိုသွားပြီးတော့တရိယာမိပါလေပျောက်သောသားသိအထင်ကြီးတဲ့အရက်လေအဖေကြီးစီကအမွေတွေကိုယူပြီးတော့ပျော်ပျော်ကြီးသွားပြီးတော့ဖြုံးမယ်ဆိုတဲ့အရက်ပေါ့သူ့စိတ်ထဲမှာအဲ့ဒီအရက်ဟာပျော်မဆုံးမောမဆုံးတဲ့အရက်ဘယ်တော့မှလည်းမတိမ်ကောနိုင်တဲ့အရက်ပဲကျွန်တော်လူသားအားလုံးဟာလေအဲ့ဒီလိုပဲကိုယ်စိတ်ကူးတွေနဲ့ကိုထင်ရဆိုင်ကျင်တတ်ကြတယ်မဟုတ်ဘူးလားကိုငွေကိုကုန်ကိုအင်ကိုအားပေါ်မှာအဓိကထားပြီးတော့လှုပ်ရှားခြင်းတက်ကြတယ်လေအဲ့ဒီပျောက်သောသားဘဝကိုပြန်ပြီးစဉ်းစားကြည့်လိုက်ရင်သူ့ဘဝမှာသူကဖြုံးတီးလို့ပိုက်ဆံတွေကုန်နေတဲ့အချိန်မှာပဲသူအထင်ကြီးခဲ့တဲ့ရှင်ပျော်ပျော်တိုင်းပြည်ကြီးကပါသူနဲ့အတူတူပြိုင်ချွတ်ချုံလိုက်ပြီးကြာနေကြတာကိုမသိဘူးဒါကြောင့်ကိုကကုန်းကောက်ဆရာမရှိအောင်မွေးပြကြတဲ့အချိန်အဲ့ဒီရှင်ပျော်ပျော်နိုင်ငံကြီးမှာလေအကုန်လုံးကမောက်ကမတွေဖြစ်ကုန်နေဗန်တိုက်တွေအကုန်လုံးဒေဝါလီခံနေရတယ်။ဘာစီးပွားရေးမှပြန်ပြီးနလန်မထတော့ဘူး။အဲ့ဒီတော့ကိုကတောင်းစားလို့တောင်းမှပေးနိုင်ကမ်းနိုင်တဲ့လူဆိုတာလေတကောင်တမီးမှမရှိတော့ဘူးဆိုတာတွေကိုအထိတ်တလန့်ပျောက်တော့သားဟာတွေ့ရတယ်။အဲ့ဒီတော့အပြက်ချင်းတူပြိုင်ဆိုတဲ့ဘဝကိုသက်ဆင်းရခြင်းပဲပေါ့။မိတ်ဆွေအပေါင်းတို့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး15ထဲမှာအသေးစိတ်ဖော်ပြထားပါတယ်။အဲ့ဒီအခန်းကြီး15ထဲကအငယ်73နဲ့74ကိုပြန်လည်တင်ပြပါရစေ။ထို့နောက်များမကြာသားအငယ်သည်မိမိဥစ္စာများကိုသိမ့်ယူ၍ဝေးစွာသောပြည်သို့သွားပြီးလျှင်ထိုပြည်မှကာမဂုဏ်၌လွန်ကျူးသောအဖြစ်ဥစ္စာပြုံးကြည့်၍ရှိသမျှကုန်သောအခါထိုပြည်၌ကြီးစွာသောအစာခေါင်းပါခြင်းဖြစ်၍သူသည်အလွန်ဆင်းရဲခြင်းသို့ရောက်၏တွေ့ကြတဲ့အတိုင်းပဲနော်ကျွန်တော်ဆောင်းကဖော်ပြခဲ့တဲ့အတိုင်းအပြည့်ချင်းတူပြိုင်တဲ့ဟုတ်ပါတယ်ကိုယ့်ဘဝပြည့်တယ်ကိုဘဝယက်တီယာနေရာဌာနကြီးတစ်ခုလုံးလည်းပြတ်သုံးတယ်။အဲ့ဒီတော့တောင်မင်းကိုမြောက်မင်းမကယ်နိုင်တော့ဘူးပေါ့။ရှင်းနေတာပါပဲ။အခုမိခါဆိုလိုတာဟာလည်းအဲ့ဒါပါပဲ။ထ၍တွားကြလော။ဤပြည်သည်တင်တို့ညင်ဝတ်ရာအရမဟုတ်။ဤရက်သည်ညင်ညူးသောကြောင့်ကြီးစွာသောပျက်စီးခြင်းနှင့်ပျက်စီးရလိမ့်မည်တဲ့မရှင်းဘူးလား။မိခါအနာဂတိကျမ်းအခန်းကြီး2အငယ်7ကိုယ်အလိုသို့လိုက်၍မှုသာစကားကိုသုံးတော်သူကငါသည်ပရောဖက်ပြု၍စပြည့်ရည်တရားနှင့်သေရည်သရက်တရားကိုဟောပြောမည်ဟုဆိုလျင်ထိုသူသည်ဤလူတို့၏ပရောဖက်ဖြစ်ရလိမ့်မည်တဲ့အတော်ကြီးကိုပြစ်ပြစ်နစ်နစ်နိုင်တဲ့အဆုံးအမပါဝင်တဲ့အနာဂတ်ပါထိတ်လန့်တုန်လှုပ်เสียရလဲကောင်းလာပါလေပြန်ပြီးတော့နားစင်ကြည်စီခြင်းပါလေကိုယ်အလိုသို့လိုက်၍မှုသာစကားကိုသုံးတော်သူကငါသည်ပရောဖက်ပြု၍စပြည့်ရည်တရားနှင့်သေရည်သရက်တရားကိုဟောပြောမည်ဟုဆိုလျင်ထိုသူသည်ဤလူတို့၏ပရောဖက်ဖြစ်ရလိမ့်မည်တဲ့တနည်းအားဖြင့်ကတော့မင်းတို့ဣတရီလလူမျိုးတော်ဟာကိုယ့်ကိုလက်မှန်ကမ်းမှန်ရောက်အောင်ဥဆောင်လမ်းပြမဲ့ပရောဖက်တွေကိုမလိုချင်တော့ဘူးကိုယ့်ကိုအလိုလိုက်မဲ့ပရောဖက်တွေကိုနဲ့အတူပလင်းတူဘူးဆိုလုပ်မဲ့ပရောဖက်မျိုးတွေကိုပဲမင်းတို့တောင့်တလိမ့်မယ်အဲ့ဒါနဲ့ပဲနှုတ်ကပတ်တော်ကိုလည်းမဟုတ်ကြ။အရက်ကလေးတမယမြလုတဲ့လူတွေဟာပရောဖက်ကြီးတွေအလိုလိုဖြစ်လာလိမ့်မယ်တဲ့။ဒီအကြောင်းတွေကိုဟေရှာယအနာဂတ်တဲ့ကဖော်ပြချက်တွေနဲ့မိတ်ဆွေတို့ရှင်းပြီးတော့ကြည်ပါ။အခုမိခါရဲ့အနာဂတ်ဟာမြောက်ဖက်ဣသရေလကိုဥတီနေတဲ့အချိန်ဟေရှာယပရောဖက်ကြီးကတော့ယေရုရှလင်မြို့တော်ကြီးကိုဥတီပြီးပြောခဲ့ပုံတွေဟာတသဘောတည်းကြာနေတယ်ဆိုတာကိုအံ့ဩပွေတွေ့နိုင်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး29အငယ်9မှ30သို့တော်လေ ထိုသူတို့သည်စပြည့်ရေကြောင့်မှားယွင်းကြပြီသေရေသရဲ့ကြောင့်လမ်းလွဲကြပြီယစ်ပရောဟိတ်နှင့်ပရောဖက်တို့သည်သေရေသရဲ့ကြောင့်မှားယွင်းကြပြီစပြည့်ရေနှင့်မှွန်ကြပြီသေရေသရဲ့ကြောင့်လမ်းလွဲကြပြီဗျာဒိတ်ခံသည့်အရာ၌မှားယွင်းလျက်တရားစီရင်သည့်အရာ၌ထိမိ၍လဲလျက်နေကြ၏သူတို့စပွဲရှိသမျှတို့သည်လွတ်လပ်ရာမရှိသည့်တရားအံပတ်နှင့်၎င်းအညစ်အကြေးနှင့်၎င်းပြည့်လျက်ရှိကြ၏သူတို့ကအဘယ်သူကိုပညာသွန်သင်ခြင်းသနည်းအဘယ်သူကိုတရားနားလည်စေခြင်းသနည်းငါတို့သည်နို့နှင့်ကွာစရှိသောသူအမိသားမျက်နှင့်အနိုင်ကွာရသောသူဖြစ်ကြသလောပညာတစ်ခုပေါ်မှတစ်ခုတစ်ခုပေါ်မှတစ်ခုတနည်းပေါ်မှတနည်းတနည်းပေါ်မှတနည်းဒီဘက်မှအနည်းငယ်ဟိုဘက်မှအနည်းငယ်ရှိပါသည်တကားဟုဆိုကြ၏တဲ့မူရရန်ကားတယ်ပြီးတဲ့နောက်အံပတ်တောင်ဆိုးတဲ့အထိမူလဲတယ်ဆိုပါလားအဲ့ဒီလောက်ရန်ကားနေတဲ့ပရောဖက်အတိုင်းအဝိုင်းဘယ်လိုလုပ်ပြီးတော့လူသားတွေကိုနှုတ်ကပတ်တော်ကိုဟောနိုင်တော်မှာတုံးသူတို့ဟာနှုတ်ကပတ်တော်ဒီပြညတ်တော်တွေကိုပါကိုယ်စိတ်ကြိုက်လျှောက်ပြီးတော့အယံပါသာပြန်အဖဖျားသခင်ကိုဂလန်ကဆန်းလုတ်ကြလိမ့်မယ်ဆိုတဲ့သဘောဟေရှာယဖော်ပြလိုက်ခြင်းပါအဲ့ဒါဟာယူရာပြည်ယေရုရှလင်ဆိုတဲ့အဓိကရမြို့တော်ကြီးကဖြစ်နေပုံတွေပဲအခုမိခါကတော့ရှမာရိကပရောဖက်တို့ကိုယေရှုဖော်ပြလိုက်ပါတယ်ပြည့်ရတရားနှင့်သေရတရားကိုဟောပြောမည်ဆိုရင်အဲ့ဒီလိုလူမျိုးတွေဟာပရောဖက်တွေဖြစ်လာကြလိမ့်မယ်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ရဲ့အသင်းတော်များအတွေ့တမန်တော်ကြီးရှင်ပေါ်လူရှင်ပေတရုတို့ဟာအနာဂတ်ရေးများအတွေ့ရက်တက်မအေးပဲအဆုံးအမတွေပြုခဲ့ရမှာလေအဲ့ဒီလိုနှုတ်ကပတ်တော်ကိုကပြောင်းကပြန်လှုပ်မှုတွေနဲ့ပတ်သက်ပြီးတော့များစွာစိတ်ပူခဲ့ကြတယ်အဲ့ဒီလိုဖောက်ပြန်ပျက်စီးမှုတွေမရှိအောင်လို့အလေးအနက်ပြုပြီးတော့ဩဝါဒပြုခဲ့ကြတယ်အထူးသဖြင့်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး1ကအဆိုကလေးဟာကျွန်တော်အဖို့မမေ့ကျင်စရာကောင်းလာပါ रे သို့တော်လေယူဒလူတို့တွင်မိစ္ဆာပရောဖက်ရှိကြ၏ထိုနည်းတူဖြစ်စည်းတတ်သောမိစ္ဆာဒိဋ္ဌိအယူများကိုပရိယေအားဖြင့်တွင်း၍မိမိတို့ကိုဝေတော်မူသောအရှင်ကိုညှင်းပယ်လျက်မိမိတို့အပေါ်သို့လျင်စွာသောဖြစ်စည်းခြင်းကိုရောက်စေသောမိစ္ဆာဆရာတို့သည်သင်တို့တွင်ရှိကြလိမ့်မည်သူတို့ညင်ညူသောအကျင့်တလေတို့ကိုအများသောသူတို့သည်လိုက်သောအဖြစ်သမာတရားလန့်အသရေသည်ပျက်စီးလိမ့်မည်သူတို့သည်လောဘလွန်ကျူးလျက်ချော့မော့သောစကားနှင့်သင်တို့ကိုကုံသွယ်ကြလိမ့်မည်သူတို့အပြစ်စီရင်ခြင်းသည်ရှေးကာလမှစ၍မဖြစ်မနှွဲသူတို့ဖြစ်စီခြင်းသည်လေအိပ်၍မပြောတဲ့သင်တည့်ရသောသမာကျမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ခမညာကျွန်တော်အချင်းချင်းပြောခဲ့ဘူးတဲ့အတိုင်းပဲခေကာလာရဲ့အခြေအနေတွေဟာအများကြီးပြောင်းလဲနေတယ်ဆိုတာကိုမငြင်းနိုင်ပါဘူး။ငွေနောက်ကိုလိုက်နိုင်မှချောင်ချောင်စားရတဲ့အခြေအနေ၊ဂုံပကာသနာနောက်ကိုလိုက်နိုင်ပါမှတင့်တင့်တယ်တယ်ဖြစ်နိုင်တဲ့အခြေအနေ။စသည်စသဖြင့်ပဝန်းကျင်အခြေအနေတွေဟာဖောက်ပြန်ယိုယွင်းနေတယ်ဆိုတာကိုကျွန်တော်ဘယ်လို့မှမငြင်းနိုင်အောင်တွေ့ရပါတယ်။အဲ့ဒီပြောင်းလဲခြင်းဖြစ်စဉ်တွေကိုငြေးကြည့်ပြီးတော့တုံ့လှုပ်စွာနဲ့ပဲအဲ့ဒီဖြစ်စဉ်တွေအတိုင်းလိုက်နေကြမလား။တနည်းအားဖြင့်ရေစုံမျှောသွားကြမလား။ဒါမှမဟုတ်ရင်ကျွန်တော်တို့ဘု து ကိုဒီအခြေအနေဇိုးတွေကြားတဲ့မှာအာကိုခိုလှုံကြမှာလေအသက်တာတလျှောက်အတွက်သာမကအနန္တကာလအတွက်စစ်မှန်တဲ့စီစဉ်ဥစ္စာစစ်မှန်တဲ့ဂုံတရစစ်မှန်တဲ့အနာဂတ်ကိုပေးစွန်းနိုင်တာဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်သာလျှင်ဖြစ်ပါလေဖြောင့်မတ်ခြင်းတရားနှင့်နိုင်ငံတော်ကိုငါပေးပြီဆိုပြီးတော့သခင်ဆိုထားပါလေရာစုနှစ်တွေခစ်တွေပုံတရဏီဘလောက်ပဲပြောင်းပြောင်းမပြောင်းလဲသောသမာတရားကသာဆွဲဆွဲမြင်းမြင်းဆုတ်ကင်ထားတဲ့လှပါလေသောတတ်ရှင်မိတ်ဆွေအပေါင်းတို့အပြစ်တင်ရှုံချခြင်းတွေနဲ့ပြည့်နှဲနေတဲ့မိခာအနာဂတ်တွေဟာအခန်းကြီးနှစ်ကိုအဆုံးသတ်ခံနေတဲ့အချိန်အခုအချိန်မှာတော့တိမ်ညိုတွေကြားထဲကနေပြီးတော့အလင်းတန်းကလေးတစ်ခုထိုးဖောက်ဝင်ရောက်လာသလိုနှစ်သိမ့်ခြင်းရသတစ်ခုနဲ့ဖြစ်ဆွဲပြီးတော့မှဖြစ်ပါလေအနာဂတ်ကြမ်းတိုင်းလူလူမှကျိမ်းမောင်းပြစ်တင်ခြင်းတို့နဲ့အတူအဲ့ဒီလိုနှစ်သိမ့်စေခြင်းဆိုတဲ့အပိုင်းအခြားကိုတွေ့ရစမြဲဖြစ်ပါလေမိခာအနာဂတ်ကြမ်းအခန်းကြီး1အငယ်7ကိုနားဆင်ကြည့်ကြပါ။အိုယာကုပ်ငါသည်သင်အမျိုးသားအပေါင်းတို့ကို၎င်းကြံကျွင်းသောဣသရေလအမျိုးသားအပေါင်းတို့ကို၎င်းဆက်ဆက်စုဝေးစေမည်။သိုးကြံ၌သိုးများကဲ့သို့၎င်းကျက်စားရအရက်ထဲမှသိုးစုကဲ့သို့၎င်းသူတို့ကိုငါစု၍ထားမည်လူများသောကြောင့်အဖန်ကြီးလိမ့်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့အင်္ဂလိပ်ကတော့အိုယာကုပ်ငါသည်သင်အမျိုးသားအပေါင်းတို့ကိုစုဝေးစေမည်ဆိုတာကို I will surely assemble O Jacob all of thee ဆိုပြီးတော့ဖော်ပြထားပါတယ်အဲ့ဒီလိုအိုယာကုပ်ဆိုတာဟာ အဖဖျားသခင်ရဲ့နှုတ်ကပတ်တော်မှာလူမျိုးတော်ရဲ့အပြစ်ရှိခြင်းအကြောင်းပြောတော်မယ်အပြစ်တင်တော်မယ်ဆိုရင်သုံးနေကြအခေါ်အဝေါ်ပဲဆရာကမိတ်ဆွေတို့သတိထားမိကြမယ်လို့ကျွန်တော်ထင်ပါတယ်တစ်ချိန်တည်းမှာပဲလူမျိုးတော်ကိုသနာညှာတာဖို့အတွက်ဆိုရင်လေအခုလိုပဲအိုယာကုတ်ဆိုပြီးတော့သုံးတတ်တာကိုတွေ့ရပြန်ပါတယ်အာမုတ်အနာဂတ်မှာတုန်းကဆိုရင်အိုဣသရီလအမျိုးဆိုပြီးတော့အများဆုံးသုံးဆွေးရာကနေပြီးတော့ယာကုတ်အမျိုးသည်ငယ်ပါ၏အပြစ်တွေကိုလွတ်တော်မူပါဆိုပြီးတော့အာမုတ်အခန်းကြီး9ကျတော့ပြောင်းလဲသုံးဆွေးတာကိုကျွန်တော်တို့သတိပြုမိကြပါတယ်အဲ့ဒီလိုပါပဲအာမုတ်အနာဂတ်ကျမ်းအခန်းကြီး10မှာကြပြန်တော့လေအငယ်9နဲ့10တွေအရာယာကုတ်ဤဘုံကိုတိုင်တီခြင်းဆိုတဲ့အချက်ကိုအာမုတ်ဖော်ပြသွားခဲ့ပါတယ်သောတာရှင်မိတ်ဆွေအပေါင်းတို့အခုလို့အိုယာကုတ်ငါမင်းတို့အမျိုးသားအပေါင်းကိုစုဝေးစေမည်ဆိုရာဟာဣသရီလတို့မှာအပြစ်တွေမရှိလို့မဟုတ်ပါဘူးနော်ဣသရီလတွေလိမ်မာလို့တော်ကြတတ်ကြလို့လူတော်လူကောင်းတွေဖြစ်လာလို့မဟုတ်အဖဖျားသခင်ရဲ့ဂျေစုဂရုနာတော်နှင့်အညီသာလျှင်သူပြန်လဲစုဝေးစေခြင်းအခွင့်ကိုပေးမယ်ဆိုရာကိုကျွန်တော်နားလည်ထားဖို့လိုပါတယ်တစ်ချိန်တည်းမှာတချို့သောသူတည်တီတွေဟာအခုမျက်မှောက်ခေတ်ဣသရေလနိုင်ငံကိုလူမျိုးတော်အတော်များများပြန်လဲစုစည်းရောက်ရှိလာတယ်။နိုင်ငံပြန်ပြီးတော့တည်တယ်ဆိုရကူ။ဘုရားသခင်ကတော့မိခအနာဂတ်မှစသောအနာဂတ်တို့ပြည့်စုံမှုတွေအတွေ့စတင်စီရင်ပေးပြီလို့ခံယူကြတာရှိပါတယ်။ကျွန်တော်သင်သိရသောသမာကျန်ကတော့အဲ့ဒီလိုမခံယူနိုင်ပါဘူး။စဉ်းစားသင့်တယ်ဆိုရကူတော့မငင်ပါဘူး။ဒါပေမဲ့ပိတ်ပြီးတော့ဆန္ဒစောလွန်းရရောက်တယ်လို့ခံယူပါတယ်။ဥပမာသက်သေအနေနဲ့ဖော်ပြရမယ်ဆိုရင်ဂျူးတွေအခုဣသရေလမှစုဝေးတယ်ဆိုရဟာကပဂျူးလူဦးရေရဲ့ဆဲပုံပုံတပုံလောက်ပဲရှိပါသေးတယ်။ဣသရေလကဂျူးဟာအမေရိကန်ပြည်တဲကဂျူးလောက်တောင်မှလူဦးရေမများသေးဘူးဆိုတာကိုကျွန်တော်နားလည်ထားဖို့လိုပါတယ်။အဲ့ဒီတိုင်းပါပဲ။ရုရှား၊အိန္ဒိယ၊တရုတ်၊အာဖရိကတိုက်တွေမှာလည်းဂျူးတွေဆိုတာဟာမျက်မှောက်ခေတ်ဣသရေလဂျူးတွေတဲ့အစပေါင်းများစွာကြန့်ရှိနေသေးတယ်ဆိုတာကိုလည်းအားလုံးအသိပဲဖြစ်ပါလိမ့်မယ်။ဒါကြောင့်လေအခုကြမ်းမှာတွေ့ရတဲ့ကြံကျွင်းသောအမျိုးသားအပေါင်းဆိုတဲ့အတိုင်းအကြံအကျွင်းတွေဟာအများကြီးရှိနေသေးတယ်။အဲ့ဒီအထက်ကမှအဖဖျားသခင်ဟာသီးသန့်လူမျိုးတော်အုပ်စုတစ်ခုကိုပဲရွေးကောက်တော်မူလိမ့်မယ်လို့ကျွန်တော်တို့ကနှုတ်ကပတ်တော်ဟာသွန်သင်ထားပြန်ပါလေ။သိုးကြံ၌သိုးများကဲ့သို့တဲ့။အဲ့ဒါကို Sheep of Bozrah ဆိုပြီးတော့သုံးပါလေ။အဲ့ဒီ Bozrah ဆိုတဲ့နံကိုသောကြံလို့ပဲဆရာကြီးယူရတန်ကနန်စားအနေနဲ့ပါပါပြန်ပေးလိုက်ပါတယ်။တနည်းအားဖြင့်ဘောဇရာဆိုတဲ့အရာဟာဣသရေလမှာအလွန်မြေဩဇာကောင်းတယ်။စိမ့်လန်းသောကြက်စားရအဖြစ်နဲ့သိုးတို့ဝဝပျော်ပျော်ရှင်သန်နိုင်တယ်။အနားယူနိုင်တယ်ဆိုရကူတတိယအောင်လို့မိခါဖော်ပြပေးလိုက်ခြင်းပါ။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အလွန်ခဲရင်ဆိုးရုပ်သောကကလာတနည်းအားဖြင့်ဒုက္ခဆင်းရဲခြင်းကြီးစွာခံစားရမယ်။ Tribulation period ဆိုရဟာပြာဝကီဤနေရထမှာအကျုံးဝင်တဲ့အေယာမအခန်းကန္တာကြီးဖြစ်တယ်။အဲ့ဒီအချိန်ကာလမတိုင်ခင်မှာတော့ဝိညာဏအသင်းတော်ကိုဘုရားသခင်ဟာကြိုတင်သိမ်းဆီးလိုက်မယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကယုံကြည်တယ်။အဲ့ဒီကြောက်မဲ့ဖွယ်ကာလဟာအပြည့်ရှိသူတို့အတွက်အမင်္ဂလာကာလသာလျှင်ဖြစ်တယ်။ပျော်စရာမကောင်းတောင့်တမျှော်လင့်စရာမဟုတ်တဲ့အချိန်ဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်တို့ဟာပြီးခဲ့တဲ့အပိုင်းအနာဂတ်တွေမှာလေ့လာခဲ့ကြပြီးပါပြီ။တစ်ချိန်တည်းမှာပဲကြိုတင်သိမ့်စီခြင်းမခံရလို့အဲ့ဒီကက်ကာလာဆင်းရဲဒုက္ခကိုကြုံရသွားသည့်တိုင်အောင်အဖဖျားသခင်ဤနှစ်သက်ဖွယ်အသက်တာ၌အသက်ရှင်သန်သူတွေအဖို့ကတော့ကြောက်เสียမလို့ဖျားသခင်ဤကျေးဇူးတော်နဲ့လျင်မြန်စွာဒီအချိန်ကိုကုံလွန်ကျော်လွှားစေရလိမ့်မယ်ဆိုရကိုလေကျမ်းစာဟာဆက်လက်သွန်သင်ပေးခဲ့တာကိုကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါလေရှိပါစီတော့အဲ့ဒီကက်ကာလာကိုလွန်ပြီးခြင်းမှာဣသရေလလူမျိုးတော်တဲကတသိန်း၄000၄000တို့ဟာလွတ်မြောက်ပြီးတော့အဖဖျားသခင်ကြီးကောင်းကင်တစိ့ခနှိတ်ချင်းကိုခံရလိမ့်မယ်ဆိုတာကိုလေဗျာဒိတ်ကျမ်းများအရာကျွန်တော်တို့တွေ့ထားရပါတယ်အဲ့ဒီတသိန်း၄000၄000တို့ဟာအဖဖျားသခင်ကြီးကျွန်းအစေခံများအဖြစ်တစိ့ခတ်ခံကြရမယ်လို့လေကျမ်းစာကဖော်ပြပါတယ်ကျွန်တော်တင်သိရသောသမာကျမ်းရဲ့ယုံကြည်မှုအတိုင်းဆိုရင်တော့အဲ့ဒီလူတွေဟာအဖဖျားသခင်ကျွန်းအဖဖျားသခင်အစေခံဖြစ်တယ်ဆိုကြတဲ့မြေပေါ်မှာတည်ထောင်မဲ့ကောင်းကင်နိုင်ငံတော်ရဲ့အမှုတော်ကိုဆောင်ကျင်းဖို့ဖြစ်လာလိမ့်မယ်လို့ပဲယုံကြည်မိပါတယ်။တစိ့ခတ်ခြင်းဆရာဟာလေအဖအီဝိညာဉ်တော်တကူကိုခံရခြင်းပဲဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီကနေ့တန်း20ကနေတန်း30လောက်ရှိတယ်လို့တွက်ဆထားရတယ်။ဂျူးဣသရီလလူမျိုးတွေတဲကတသိန်း4400ဆရာဟာအလွန်သေးငယ်တဲ့အစိတ်အပိုင်းကလေးလောက်မျှတာဖြစ်ပါတယ်။ဒါကြောင့်အခုမိခါကဖော်ပြတယ်လို့ အကျွင်းအကြံကိုဆက်ဆက်စုဝေးစေမယ်ဆရာဟာအဲ့ဒီအချက်ကိုကွက်ပြီးတော့ဆိုလိုခြင်းများလားလို့လေကျွန်တော်တို့တစ်ဖက်ကတွက်ဆနိုင်တဲ့အကြောင်းကျွန်တော်အနေနဲ့ဖြည့်ဆွတ်တင်ပြပေးလိုက်ပါရစေ။လူများသောကြောင့်အဖန်ကြီးလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ဆာလံဆရာရဲ့ဟာလေလုယကျွေးကြော်သံတွေဟာကျိုးတစ်ချောင်းချောင်းယော့နေသေးတဲ့အသံပြည့်စုံခြင်းအကျွင်းမရှိသေးတဲ့အသံတွေသာဖြစ်တယ်လို့ကျွန်တော်တို့သင်သိရသောတမန်ကျမ်းဖော်ပြခဲ့ပါတယ်။ကတ်ကာလကုံဆုံးခြင်းကယ်တင်ရှင်သွမ်းမိုးတဲ့အချိန်မှာတော့အကျွင်းမဲ့သာယာဝပြော၍အောင်မြင်သောဟာလေလုယချီးမွမ်းသောအသံတွေကိုကျွန်တော်တို့ကြားကြရပါလိမ့်မယ်။မိခာအနာဂတိကျမ်းအခန်းကြီး2အငယ်73ဏီကုံအနိုင်အထက်ဖွင့်သောသူသည်သူတို့ရှိမှသွား၏သူတို့သည်လည်းအနိုင်ထက်ဖွင့်၍တကဝဖြင့်လျှောက်သွားကြ၏သူတို့ရှင်ဘရင်သည်သူတို့ရှိမှသွား၍ထာဝရဘုရားသည်လမ်းပြတော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကောင်းကင်နိုင်ငံတော်ကိုတီထောင်စိုးမိုးသူဟာကယ်တင်ရှင်သခင်ကိုတော်တိုင်ဖြစ်တဲ့အတွက်ကြောင့်သူကိုယ်တော်တိုင်လူမျိုးတော်ကိုကောင်းကြီးပေးမယ်ရှေ့မှဥဆောင်လမ်းပြလိမ့်မယ်သူကိုယ်တိုင်ဥဆောင်မှဖြစ်လို့လေအကျွင့်မဲ့ပြည့်စုံသောနိုင်ငံတော်တည်ထောင်ခြင်းဖြစ်လိမ့်မယ်လို့ကျွန်တော်လေးနဲ့ပြတ်သားစွာခံယူလိုက်ကြပါတယ်
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာအနာဂတ်တိချန်းအခန်းကြီး3အခန်းငယ်1ကနေအခန်းငယ်4အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။